မြန်မာစီးပွားရေးသုတ်သက်ဖွံ့ဖြိုးတဲ့အခြေအနေတွေကိုအစိုးရကအများဆုံးဖန်တီးပေးနိုင်ပါတယ်။ပေါကလိကလုပ်ငန်းအသေးစားနဲ့အလတ်စားတွေဖွံ့ဖြိုးလာအောင်ဗဟိုအစိုးရပြည်နယ်နဲ့တိုင်းအစိုးရတွေဟာအဓိကနေရာကပါဝင်ပါတယ်။ဒါကြောင့်ဝန်ဆောင်လုပ်ငန်းနဲ့ကုန်ထုတ်လုပ်ရေးမှာပါဝင်ကြတဲ့ပေါကလိကလုပ်ငန်းအသေးစားနဲ့အလတ်စား9000နီးပါးကိုအာရှဖောင်ဒေးရှင်းကစစ်တမ်းယူပြီး132မျက်နှာစာတမ်းမကြာမီကထုတ်ဝေလိုက်ပါတယ် Business Environment Index လို့ခေါ်ပေမဲ့ဒီထဲမှာစိုက်ပျိုးရေးဖြစ်သော၅လုံငန်းနဲ့တပ်တုတွင်းလုပ်ငန်းတွေမပါပါဘူးရှင်းနေမှာဒုတိယအကြိမ်စီးပွားရေးလုပ်ငန်းစစ်တမ်းကောက်ယူဖို့ရွယ်တယ်လို့ဆိုပါတယ်ရင်းနှီးမြှုပ်နှံမှုကိုဆွဲဆောင်ရမှာနဲ့ပုံလိကလုပ်ငန်းကဏ္ဍနဲ့ဆွေးနွေးရမှာစီးပွားရေးလုပ်ငန်းစစ်တမ်းဟာအစိုးရအတွက်အသုံးကျတယ်လို့ဆိုပါတယ်အင်ဒိုနီးရှား၊ကမ္ဘောဒီးယား၊ဗီယက်နမ်နဲ့သတိလင်္ကာနိုင်ငံတွေမှာဒီလိုစစ်တမ်းမျိုးကိုတုံ့ပြန်ပြုပြင်လုပ်ကြပါတယ်။မြမပြုပြင်ပြောင်းလဲရေးမှာလည်းအသုံးဝင်လိမ့်မယ်လို့ယုံကြည်ပါတယ်။တိုင်းနယ်ပြည်နယ်အဆင့်မှာရောမြို့နယ်အဆင့်မှာရောကောက်ယူထားတဲ့အကျဲ့အလက်တွေနဲ့ဝန်ကြီးဌာနတွေရဲ့စည်ရင်းစရာတွေကိုအသုံးပြုထားတယ်လို့ဆိုပါတယ
်။ပုဂ္ဂလိကလုပ်ငန်းစလုပ်တဲ့ဇယိစကားနဲ့အခက်အခဲလိုအပ်တဲ့အခြေခံအဆောက်အအုံလုပ်ငန်းဆိုင်ရာဥပဒေစတာတွေမှာအခြေအနေကောင်းမကောင်းစမ်းစစ်ထားပါတယ်ဒီနေရာမှာတိုင်းနယ်ပြည်နယ်တွေဟာတူဦးနဲ့တူဦးဗိမသားလိမ္မာသားတွေဖြစ်တဲ့အတွက်ထူးခြားမှုမရှိဘူးလို့ဆိုပါတယ်တိုင်းနယ်ပြည်နယ်မှာလုပ်ပိုင်ခွင့်အပြည့်အဝမရသေးတာကိုရောင်ပြန်ဟန့်နေပါတယ်ဒါပေမဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေဟာတဘာဝပတ်ဝန်းကျင်ပျက်စီးမှာကိုတော့စိုးရိမ်ပူပန်ကြတာတွေ့ရပါတယ်စီးပွားရေးအမြန်အစွန်းကိုဦးစားမပေးဘဲသူတို့နေထိုင်ရာတဘာဝပတ်ဝန်းကျင်ထိမ့်သိမ့်ဖို့ဦးစားပေးတာဟာအံ့ဩစရာပဲလို့ဆိုပါရဲအခက်အခဲအမျိုးမျိုးကြားကလုတ်ကင်နေရတယ်ဆိုပေမဲ့အနာဂတ်ကာလမှာကောင်းမွန်လာလိမ့်မယ်လို့လုပ်ငန်းရှင်တွေကယုံကြည်နေကြပါတယ
်ပုဂ္ဂလိကလုပ်ငန်း80ရာခိုင်နှုန်းမှာလုတ်ပိုင်ခွင့် license အထောက်အထားရှိကြပြီး15ရာခိုင်နှုန်းကတော့လုတ်ပိုင်ခွင့်စာရဲစာတမ်းရောမှတ်ပုံတင်ရောမရှိကြဘူးလို့ဆိုပါတယ်လုပ်ငန်း license ရပြီး3လအတွင်းလိုအပ်တဲ့စာရဲစာတမ်းရဖို့အကဲကဲရှိတယ်လို့ပြောတဲ့ company က10ရာခိုင်နှုန်းလောက်ရှိပါတယ်။ပုဂ္ဂိကလုပ်ငန်းအသေးစားအလတ်စားတွေအဖို့ဆက်ကြေးသို့မဟုတ်လက်ထိုးရတာဟာမထူးဆန်းပါဘူး။ဝင်ငွေရဲ့နှစ်ရာခိုင်နှုန်းဆက်ကြေးပေးရပါတယ်။ဒါပေမဲ့စီးပွားရေးမှုခင်းတွေမှာတရားရုံးတွေကဥပဒေအတိုင်းဆုံးဖြတ်တယ်လို့လုပ်ငန်းရှင်85ရာခိုင်နှုန်းကယုံကြည်ပါတယ်။ဒါလို့ယုံကြည်တာဟာစီးပွားရေးလုပ်ငန်းတွေအတွက်အလားအလာကောင်းတယ်လို့ဆိုပါတယ်။လုတ်ခွင့် license ရပြီးဆက်လုပ်ရတဲ့ယုံလုတ်တုံးလုံးကြီးဟာနိုင်ငံတကာစံချိန်နဲ့ကြည့်ရင်တိတ်မများဘူးလို့ဆိုပါပဲ
အသေးစားနဲ့အလတ်စားပုဂ္ဂလိကလုပ်ငန်း80ရာခိုင်နှုန်းဟာမိသားစုပိုင်ညီပေါ်မှာလုပ်ငန်းတည်ထောင်ကြတာမို့နေရာရရှိရေးပြဿနာမရှိဘူးလို့ဆိုပါတယ်လုပ်ငန်းနေရာဝယ်ယူရတာမျိုးနဲ့အစိုးရစီကငှားရတာမျိုးဟာအလွန်နှေးပါပါတယ်ဒါပေမဲ့လုပ်ငန်းအမည်မှတ်ပုံတင်တဲ့ကိစ္စမှာ3လလောက်ကြာတာမို့နိုင်ငံတကာစံချိန်နဲ့ကြည့်ရင်အလွန်ကြာညောင်းနေပါတယ်။လမ်းမကောင်းတာနဲ့မီးမလာတာကြောင့်စီးပွားရေးထိခိုက်တယ်လို့လုပ်ငန်းရှင်90ရာခိုင်နှုန်းကပြောပါတယ်။တယ်လီဖုန်း300အဆင်ပြေတယ်လို့လုပ်ငန်းရှင်80ရာခိုင်နှုန်းကပြောပါတယ်။လုပ်ငန်းအတွက်လိုအပ်တဲ့အချက်လက်တွေကိုသိရဖို့လဲခက်ခဲနေစေဖြစ်တယ်လို့ဆိုပါတယ်။အစိုးရအသုံးစရိတ်နဲ့စီမံကိန်းတွေကိုသိရှိသူတွေဟာပုဂ္ဂလိကလုပ်ငန်းရဲ့400ရာခိုင်နှုန်းလောက်သာရှိပါတယ်။
အစိုးရမှပွင့်လင်းမြင်သာမှုနေပါတာဟာရင်းနှီးမြှုပ်နှံမှုကိုနေပါစီပါတယ်။အစိုးရဘက်ကပွင့်လင်းမြင်သာမှုရှိမှကုမ္ပဏီတွေအနေနဲ့ဘာလုပ်ရမယ်ဆိုတာကိုဆုံးဖြတ်နိုင်ပါလိမ့်မယ်။အာဏာရှိသူတွေနဲ့နှိစက်တဲ့လုပ်ငန်းရှင်တွေကိုအခွင့်အရေးပေးတဲ့အကျင့်ရှိနေတော့ပဲလို့ယုံကြည်ကြပါတယ်။ငွေချေးရမှလည်းမျက်နှာလှိုက်မှုရှိသလိုလုပ်ငန်းတည်ထောင်ဖို့နေရာရှာရမှလည်းအဆက်အသွယ်မှမူတည်ရလို့ဆိုပါတယ်။ယုံလုံးနီးလုံထုံးအတိုင်းလိုက်နာရမှာလေအသိရှိရင်ရှိသလိုအလုပ်ဖြစ်တယ်လို့လုပ်ငန်းရှင်25ရာခိုင်နှုန်းလောက်ကယူဆပါတယ်။ရေးအချင်းရှိတဲ့လုပ်သားရဖို့ကတော့ခက်ခဲနေတုံးပါပဲ။ကြွားကျင်လုပ်သား၊စည်ရင်းစစ်ကြီးကြပ်ရေးမှူးမန်နေဂျာစတာတွေရဖို့ခက်ခဲတယ်လို့လုပ်ငန်းရှင်90ရာခိုင်နှုန်းကဆိုပါတယ်။တမန်အလုပ်သမားကောင်းရဖို့ကုန်ကျစရာဟာလုပ်ငန်းစည်ရဲ့9ရာခိုင်နှုန်းလောက်ရှိပါလေ။ဒီဝိုင်းအင်အားစုတွေကိုအစိုးရကစီမံကုခဲရမှာပုဂ္ဂလိကလုပ်ငန်းစစ်တမ်းဟာ အများကြီးအသုံးဝင်မယ်လို့အာရှဖောင်ဒေးရှင်းကယူဆပါတယ်။စာရမှာပြောပြတဲ့ပြဿနာတွေကိုအစိုးရလုပ်ငန်းရှင်နဲ့အရသာအသင်းအဖွဲ့တွေကင်တွင်နိုင်ရင်လုပ်ငန်းအခြေအနေကောင်းမွန်လာလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။